ိုင်းပြည်မှာနေဆက်မြဝတီချားဖြန့်အွန်လိုင်းလင်းလေခိုင်းတွေကိုညွှန်ကြားခိုင်းစေသူတွေအဖြစ်တန်လျာရှိတဲ့တရုတ်နိုင်ငံသားနှစ်ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။အသက်29နှစ်အရွယ်တရုတ်နိုင်ငံသားယီဝမ်ယူနဲ့အသက်30အရွယ်လီဝေချီတို့ကိုဒီလ6ရက်နေ့ကသူတို့နေထိုင်နေတဲ့ဘန်ကောက်မြို့ကနေအိမ်မှာထိုင်းကွန်မန်ဒိုအထူးတပ်တွေကရှောက်တခင်ဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်တယ်လို့ထိုင်းတော်ဝင်ရဲတပ်ဖွဲ့ကပြောပါတယ်။ဒီတရုတ်နိုင်ငံသားနှစ်ဦးဟာကြားဖြန့်လိမ်လည်ခိုင်းတွေကိုဘန်ကောက်ကနေအမိတ်ပေးနေတဲ့ဆိုရာကိုရဲတပ်ဖွဲ့ကထောက်လန်းသိရှိခဲ့ရပြီးတဲ့နောက်သူတို့နေထိုင်နေတဲ့နေရာတွေကိုနောက်ရောင်ခံစောင့်ကြည့်ခဲ့ပြီးအခုလိုဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့ထိုင်းရဲမှူးစီရန်ဘွန်ဆမ်ကပြောပါတယ်သူတို့ပိုင်ဆိုင်တဲ့၁၇တန်းတန်ကားတစ်စီးနဲ့ဘက်ငွေ15တန်းမို့ရှိတဲ့ပစ္စည်းတွေကိုလည်းရဲတပ်ဖွဲ့ကသိမ်းဆီးခဲ့ပါတယ်သူတို့နဲ့ဆက်နွယ်တဲ့သူတွေကိုဆက်လက်ရှာဖွေဖမ်းဆီးနေတယ်လို့လည်းဘန်ကောက်ကရဲတပ်ဖွဲ့ကပြောပါတယ်သိမိကြခင်တုန်းကတရုတ်ဆောင်ဝမ်ရှင်းထိုင်းနိုင်ငံမှာခီးသွွားနေတဲ့အချိန်ကြားဖြန့်လိမ့်လေဂိုင်းတွေရဲ့ဖမ်းဆီးတာကိုခံခဲ့ရပြီးတဲ့နောက်ထိုင်းဆိုရအနေနဲ့ဒီလိမ့်လေဂိုင်းတွေကိုနှိမ်နင်းဖို့နဲ့ဒီမြန်မာဘက်ကလိမ့်လေဂိုင်းတွေထံကိုရောက်ရှိနေတဲ့ထောင်ကနန်းရှိတဲ့နိုင်ငံသားတွေကိုကယ်ထုတ်ပေးဖို့နိုင်ငံတကာကဖိအားပေးတောင်းဆိုတာတွေနဲ့ပို့ပြီးတော့ကြုံနေရတာလည်းဖြစ်ပါရဲ့ရှင်